ထိုင်းနိုင်ငံရှိမဲ့မြို့ကိုရောက်ရှိနေတဲ့နိုင်ငံရေးပါတီစက်တပါတီကခေါင်းဆောင်တွေဟာဒီကနေ့မနေ့9နာရီကစလို့ UNFC ညညတော်တိုင်းရင်းသားလူမျိုးများဖယ်ရယ်ကောင်စီကခေါင်းဆောင်တွေအပါအဝင်တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေနဲ့ဆွေးနွေးကြကြရမှာဖယ်ရယ်ပြည်ထောင်စုထူထောင်ရေးအတွက်အမြင့်တူညီမှုတွေရခဲ့ကြတယ်လို့သိရပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ ပါမလေတိတ်အခက်ခဲတိတ်မရှိဘူးအတေကပါပဲဒိုလဲဆိုတော့ဒီအချင်းချင်းယုံကြည်မှုတိဆောက်ခဏခဏတွေ့ပြရမယ်ယုံကြည်လာရင်ပစ်ပရိုဖက်ဆာကအောင်မြင်သွားမယ်ပိုလစ်တက်ဒိုင်လော့ဂ်လည်းအောင်မြင်သွားမယ်ကချင်းပြည်နယ်မြစ်ကြီးနားမှာတွေ့ဆုံခဲ့ခြင်းကတိုင်းနာခေါင်းဆောင်တွေအနေနဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစေးလက်မှတ်ထိုးဖို့အစဉ်သင့်ဖြစ်ခဲ့တာမျိုးရှိခဲ့ပေမဲ့ဖယ ါ်တယ်ဒါပေမဲ့ဒီမှာဗိုလ်ချုပ်ကောင်မို့ရှင်းပြသွားတာမဟုတ်ဘူးရှိပြီးသားတက်မတော်ကိုပေါက်ဆက်ပြီးတော့ကပြည်တော်စုတက်မတော်ပုံစံဖြောင်းဖွဲ့သွားမယ်ဆိုအဲ့လိုပြောသွားတဲ့ခါကျတော့ကဒါကရှင်းလို့မရတာမဟုတ်ဘူးရှင်းလို့ရတဲ့ကိစ္စတခုကနားလည်မှုလွဲလာလေးနဲ့ပဲဟိုမြကြီးနားကနေဖန်ရှေ့သွားတာပဲယုံကြည်မှုကအပြည့်အဝမရတဲ့ခါမှာတော့ကိုယ့်ပဲသူ့ပဲဆိုတာတော့တန်တဲ့ရနဲ့ကြည့်ပါပဲလေတန်တဲ့ကြည့်မှုတွေကြော်နိုင်အောင်ကတော့ဒီကနေ့ဝင်နိုင်တာတမရပဲရှိတမရတက်ကိုပြောရမယ်တော်ရလည်းငယ်အဖွဲတွေကိုအမကန်ကျပေးရမယ်အမကန်ကျရှိရတခုရလို့ရှိရင်ထိုးလည်းဘာမှမခက်တော့ဘူးတောင်းအငယ်တော့ကလည်းယုံကြည်မှုတိဆောက်ကြီးဖြစ်အောင်ဆိုပြီးတော့ခြေလမ်းတန်းတူးနေအောင်အငယ်တို့လာပြီးတော့တွန်းအားပေးတာပါ
ဒီဆွေးနွေးပွဲမှာအစိုးရတည်းရဲ့အမျိုးသားရင်ကြားစီရေးနဲ့ဒီမိုကရက်တစ်ပြုပြင်ပြောင်းလဲရေးဆိုင်ရာကိစ္စလက်ရှိဒီမိုကရေစီအပြောင်းအလဲနဲ့လွတ်လပ်ခြင်းဆိုင်ရာကိစ္စပြည်တွင်းနိုင်ငံရေးဖြစ်ပေါ်တိုးတက်မှုနဲ့သမိုင်းဝင်အပြစ်ခတ်ရစေးရေးသဘောတူညီချက်တွေကိုနိုင်ငံရေးခေါင်းစဉ်ဖြစ်လာဖို့ဘယ်လိုမိတ်ဆက်ကြမလဲဆိုတာတွေလည်းဆွေးနွေးကြပါတယ်နိုင်ငံရေးပါတီတွေနဲ့ UNFC ခေါင်းဆောင်တွေပထမဆုံးအချိန်အခုလိုနှစ်ဖက်အမြင်တွေဖလှယ်နိုင်ခဲ့ကြတဲ့အတွက်လည်းရှေ့ဆက်ရမယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်အကောက်လာမှာဖြစ်တယ်လို့ UNFC အထွေထွေအတွင်းမှုနှင့်ဥက္ကဋ္ဌကဆက်ပြောပါတယ
်အတွင်းအပြင်ပူပေါင်းဆောင်ရွက်ရမယ်ဆိုတဲ့အချက်ရတယ်နောက်ပြီးတော့အပြန်လန်ယုံကြည်မှုအပြန်လန်အတွင်းပြည်ရေးတည်ဆောက်နိုင်တာတည်ဆောက်နိုင်တဲ့အတွက်အပြစ်ခတ်ရစေးရေးလုပ်ငန်းအပါအဝင်နိုင်ငံရေးအတွက်ဆွေးနွေးဖို့နိုင်ငံရေးတွင်းဆုံဆွေးနွေးပွဲအထိရောက်ဖို့ငြိမ်းချမ်းရေးရတဲ့အထိသွားဖို့ပေါ့အဲ့ဒါကိုတော့ကျွန်တော်တို့အတွင်းကရောတော်တော်တောင်းဆိုနေတယ်ကျွန်တော်တို့လက်နက်ကင်တော်လိုင်းအဖွဲ့တွေရထားတဲ့ညွညွရေးနဲ့လက်နက်မကင်တဲ့တိုင်းသားနိုင်ငံရေးပါတီတွေရထားတဲ့ညွညွရေးပေါ့အဲ့ဒါကိုပြန်ပေါင်းစပ်မိတာပေါ့ဒီတွက်တော့အကောင်းတဲ့ဟာတစ်ခုဖြစ်လာတယ်ဒီရွယ်ချက်ကတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပေါ်မှာတော့တတ်တူနေတယ်နိုင်ငံရေးရွယ်ချက်ကတူတော့ပူပေါင်းဆောင်ရွက်မှုအချိန်ကောင်းလာလိမ့်မယ်လို့တော့ယူဆရတာပါ
ညနေပိုင်းမှာတနင်္ဂနွေလုံးအပြစ်ခတ်ရဆေးရဆေးရညှိနှိုင်းဆွေးနွေးအဖွဲ့ NCCD ကခေါင်းဆောင်တွေနဲ့တရင်သာပူးပေါင်းဆောင်ရွက်ရေးကော်မတီ WGEC ကခေါင်းဆောင်တွေဆက်လက်တွေ့ဆုံခဲ့ကြပြီးညဉ့်ညရေးလုပ်ငန်းစဉ်ဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးအပြန်အလှန်ဆွေးနွေးကြကြတယ်လို့လည်းသိရပါဗျ။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS အဆက်စီရှမ်းပြည်တပ်မတော်တောင်ပိုင်းအဖွဲ့ကဗိုလ်မှူးချုပ်ပေါင်ခေဦးဆောင်တဲ့အဖွဲ့နဲ့အမျိုးသားပြည်လဲတက်မြတ်ရေးကောင်စီအောက်မှာငြိမ်းချမ်းရေးကိုအာမခံတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရှိဖို့ကိစ္စတွေနဲ့တနင်္ဂနွေလုံးအပြစ်ခတ်ရဆဲရေးနိုင်ငံရေးမူပေါင်းဆရာကိစ္စတွေအပေါ်နိုင်ငံရေးပါတီကောင်ဆောင်တွေနဲ့နှစ်ဖက်အပြန်အလှန်ဆွေးနွေးခဲ့ပြီးလက်တွဲပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းသဘောထားတူညီမှုတွေရခဲ့ကြတယ်လို့ SSC ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးဆိုင်လာကပြောပါတယ်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WFP ကအထွေထွေတွင်မူဒေါက်တင်တင်ညုံဦးဆောင်တဲ့အမျိုးသမီးခေါင်းဆောင်တွေနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေဆက်လက်တွေ့ဆုံဆွေးနွေးရမှာတော့ညဉ့်ညံရင်တိဆောက်ရမှာအမျိုးသမီးများရဲ့အခမ်းကဏ္ဍနဲ့နိုင်ငံတော်ရဲ့နိုင်ငံရေးဆင်ရပြည့်ပြင်ပြောင်းလဲရေးဖြစ်စဉ်တွေအကြောင်းအဓိကထားဆွေးနွေးကြရတယ်လို့သိရပါတယ်ခင်ဗျာ